တိုင်းပြည်အနာပြိုကွင်းအောင်ကြံစည်မှုနဲ့ဆွဲချက်တင်ခံထားရတဲ့ဟောင်ကောင်ကတက်ကြွလှုပ်ရှားသူ45ဦးကရှော့ပေါ်တဲ့ပြစ်ဒဏ်ကြားခံရဖို့အတွက်ဒီကနေ့စက်တင်ဘာလ3ရက်နေ့မှာအပြစ်ရှိကြောင်းနောက်ဆုံးဝန်ခံထွက်ဆိုလိုက်ကြပါပြီ။ဒါဟာဟောင်ကောင်ကျွန်းမှာအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့တမိုင်းဝင်အမှုတစ်ခုလည်းဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာ2019ခုနှစ်ကလအတန်းကြာအကြမ်းဖက်မှုတွေနဲ့ရောရှက်ခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြပွဲတွေအပြီးတရုတ်အစိုးရက2020ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ပြင်းထန်တဲ့အမျိုးသားလုံခြုံရေးဆိုင်ရာဥပဒေအရသူတို့အနေနဲ့ထောင်နဲ့တသက်တကျော်ကြားခံရနိုင်ခြင်းရှိနေတာပါသူတို့45ဦးစလုံးကိုနောက်ပိုင်းစီရင်ချက်ချသွားမယ်လို့တရားသူကြီးအန်ဒရူးချန်ကပြောကြားလိုက်ပေမဲ့ဘယ်နှစ်မှာပြစ်ဒဏ်ချမယ်ဆိုတာကတော့ပြောဆိုခဲ့ခြင်းမရှိပါဘူးဟောင်ကောင်ကျွန်းထုတ်ရေးအဖွဲ့အတွက်2020ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲမှာဒီမိုကရေစီအရေးလိုလာတဲ့ကိုယ်စားလှယ်လောင်းကိုရွေးချယ်တင်မြှောက်ဖို့အတွက်တောင်းဆိုဆန္ဒပြတဲ့အထက်ပါဝင်ခဲ့သူ48ဦးကိုဖမ်းဆီးခဲ့ပြီးတော့2021ခုနှစ်မှာသူတို့အားလုံးကိုစွဲချက်တင်ခဲ့ပါတယ်ရှင်